Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်ဩဂုတ်လ9ရက်တနင်္ဂနွေနေ့ညနေခင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါအကြမ်းဖက်သမားတွေချေမှုန့်ရေးအမေရိကန်သမ္မတရဲ့မူဝါဒကိုပြန်လည်တီးဖြတ်ပြီးအမေရိကန်သမ္မတအိမ်ပြူရောကမနေ့ကထုတ်ဝေလိုက်ပါတယ်။ထိုင်းနိုင်ငံမှာတော့ဖွဲ့စည်းပုံအခြေခံဥပဒေဆန္ဒခံယူပွဲမှာမဲဆန္ဒရှင်တန်းနဲ့ချီပြီးမဲပေးနေကြပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူချေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်တွေကိုနားဆင်တင်ဆက်ပေးမယ့်သတင်းတွေကတော့ပြည်သူပေါင်း 23,000 ကျော်ရေဘေးတင်ခဲ့ရတဲ့မြန်မာနိုင်ငံတလွှမ်းကရေလွှမ်းမှုနောက်ဆုံးအခြေအနေတွေကိုတင်ပြပေးဖို့ရှိတာပါဒီကနေ့မှာတော့နိုင်ငံတော်သမ္မတဦးထင်ကျော်ကိုရိုင်းသွားရောက်ခဲ့တဲ့မကွေးတိုင်းဘက်ကရေဘေးအခြေအနေဘယ်လိုရှိပါသလဲ
လောစံမှာတော့ရေကပြန်ပြီးတော့မှကျပြီလို့သိရတယ်ပြန်ကျနေတာပေါ့တပိပိနဲ့ကျတာပေါ့ဆက်ချင်းကြီးလို့မကျသေးဘူးနော်အဲ့တော့သူ့အဖက်နေနေရတော့ဆန်တို့ငါသိတာတို့ခေါက်ဆဲကြောက်တို့တင်ဆောင်ရမယ်ဥစ္စာကတိတ်တောင်းန
ေမကွေးတိုင်းဒေသကြီးဦးစီးမှုယုံကညွှန်ကြားရေးမှုဦးမြင့်ဆိုပါရှင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ပိုင်းတင်ဆက်ပေးမယ့်သတင်းကတော့မနေ့ပြန်ဆိုရင်ရှစ်လေးလို့အရေးတော်ပုံကြီး28နှစ်ပြည့်မြောက်ခဲ့ပါပြီ။အရသာအစိုးရအုပ်ချုပ်နိုင်ပြီလို့ဆိုနိုင်ပေမဲ့ပြည့်ဝတဲ့ဒီမိုကရေစီစနစ်တရဖော်ဆောင်နိုင်ပြီလားဆိုတဲ့သုံးသပ်မှုနဲ့အတူနီပေါ်နိုင်ငံဘက်ကယိုယင်းပျက်စီးနေတဲ့ရှေးဟောင်းအဆောက်အဦတွေကိုလက်ရမပြတ်ထိန်းသိမ်းစောင့်ရှောက်နေပြီဆိုတဲ့အကြောင်းစိတ်ဝင်စားစရာသတင်းလွှာတွေကိုတင်ပြပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးမှာဖြစ်ပါတယ်ရှင်။
ကဘာတလောအချမ်းဖက်သမားတွေကိုချေမှုန့်ရေးအတွက်မောင်းသူမဲ့ဒုံးရင်တွေအသုံးပြုခြင်းဆိုင်ရာအမေရိကန်သမ္မတဘဲရက်အိုဘားမားရဲ့လျှို့ဝှက်ထားခဲ့တဲ့မူဝါဒကိုပြန်လည်တီးဖြတ်ပြီးအမေရိကန်ဆိုးရအိမ်ပြူရောကထုတ်ပြန်လိုက်တယ်လို့ American Civil Liberties Union American လူမှုလွတ်လပ်ခွင့်ဆိုင်ရာသမဂ ACLU ကမနေ့စနေနေ့ကပြောဆိုလိုက်ပါတယ်ထုတ်ဝေလိုက်တဲ့စာမျက်နှာ18မျက်နှာပေါင်းမောင်းသူမဲ့ဒုံးရင်တွေအသုံးပြုခြင်းဆိုင်ရာသမ္မတရဲ့မူဝါဒရေးရာလမ်းညွှန်ချက်ကတော့အဝေးရင်းတုံးရင်တွေကြောင့်အရတားထိခိုက်သေးဆုံးမှုနေအောင်အကာအကွယ်ပေးထားတယ်လို့ဆိုပါတယ်။အကျန်းဖက်ပြစ်မှတ်တစ်ခုကပြစ်ကွင်းအတွင်းမှာတေချာသလောက်ရှိနေပြီးအရတားတွေထိခိုက်တာသေဆုံးတာမရှိသေးဘူးဆိုမှသာဒီလိုလက်နက်မျိုးတွေကိုအမေရိကန်တပ်ဖွဲ့တွေအနေနဲ့အသုံးပြုဖို့လမ်းညွှန်ချက်အရအသုံးပြုဖို့လမ်းညွှန်ထားပါတယ်။လမ်းညွှန်ချက်အရဘယ်အကျန်းဖက်သမားတွေကိုပြစ်မှတ်ထားပြီးတုတ်တင်မလဲဆိုတာကိုသတ်မှတ်တဲ့လုပ်ငန်းစဉ်မှာသမရအိမ်ပြူတော့နိုင်ငံတော်လုံခြုံရေးကောင်စီတာဝန်ရှိသူတွေကိုအရေးပါတဲ့လုပ်ပိုင်ခွင့်ပေးထားတယ်လို့လည်းလမ်းညွှန်ချက်ကိုအပြည့်စုံဖတ်ခဲ့ရတဲ့သတင်းထောက်တွေကပြောပါတယ်။ဒီမူဝါဒလမ်းညွှန်ချက်ကိုကွန်ဂရက်လွှတ်တော်ကနေဆန်းစစ်သုံးသပ်တဲ့အခြေအနေကလည်းကင်းလွတ်ခွင့်ပေးထားပါတယ်။အမေရိကန်ဘိုးထောက်လမ်းရေးအေဂျင်စီ CIA ဒါမှမဟုတ်အမေရိကန်စစ်တပ်တို့ကပုံမှန်ဆောင်ရွက်နေတဲ့အကြမ်းဖက်သမားလို့တန်တရာရှိသူတွေကိုတုတ်တင်ဖို့ဒါမှမဟုတ်လည်းဖမ်းဆီးဖို့စစ်စင်ရေးအစီအစဉ်တွေကိုအမျိုးသားလုံခြုံရေးကောင်စီကပြန်လည်သုံးသပ်တာဖြစ်ပါတယ်။အစိုးရအဖွဲ့ရဲ့တခြားဌာနတွေကကိုယ်စားလှယ်တွေအဖွဲ့အစည်းတွေအနေနဲ့တိုက်ခိုက်ရေးအစီအစဉ်တစ်ခုကိုတွဲဆုံဆွေးနွေးတာတွေရှိကောင်းရှိမှာဖြစ်ပေမဲ့နောက်ဆုံးဆုံးဖြတ်ချက်ကိုတော့သမရရဲ့အမျိုးသားလုံခြုံရေးကောင်စီကချမှတ်တယ်ဆိုတာကိုတော့စနေနေ့ကထွက်ပေါ်လာတဲ့ဆက်ရွက်စာတမ်းတွေမှာဖော်ပြနေပါတယ်ရှင်။
Republican သမ္မတလောင်းဒေါ်နယ်ထရမ့်ဟာစနေနေ့က New Hampshire ပြည်နယ်မှာလုပ်တဲ့တီးတန့်ရမုံငွေရှာပွဲတွေကိုတက်ခဲ့တယ်လို့မဲဆွယ်စည်းရုံးပွဲတစ်ခုလည်းလုပ်ပါတယ်။ February လက New Hampshire မှာလုပ်တဲ့အရေးပါတဲ့ပါတီတွင်းအကြိုရွေးချယ်ပွဲမှာသူအပြတ်အသတ်အနိုင်ရခဲ့ပြီးကြတဲ့ကဆိုရင်ပထမဆုံးအကြိမ်အဲ့ဒီပြည်နယ်ကိုပြန်သွားတာဖြစ်ပါတယ်။ဒါအပြင်မနေ့စနေနေ့ကချမ်းသာကြွယ်ဝတဲ့အနားယူပန်းပြေစခန်းဒေသတွေဖြစ်တဲ့ Massachusetts ပြည်နယ်က Nantucket နဲ့ကိတ်အငူကျွန်းတွေမှာလုပ်ခဲ့တဲ့ရန်ပုံငွေရှာပွဲတွေကို Mr. Trump တက်ရောက်ခဲ့တယ်လို့ The Boston Globe သတင်းစာကြီးကရေးသားဖော်ပြပါတယ်။အဲ့ဒီရန်ပုံငွေရှာပွဲကိုတက်ရောက်သူတွေဟာဒေါ်လာ2,900အနည်းဆုံးထည့်ဝင်ကြမယ်လို့မျှော်လင့်ရပါတယ်။အဲ့ဒီရန်ပုံငွေတွေပွဲတွေထဲမှာတစ်ခုကတော့ Republican Party အတွက်ပင်မအလှရှင်တွေဖြစ်တဲ့နာမည်ကြီးတစ်ထည်ညီကို Charles နဲ့ David Koch တို့ရဲ့ Bill Koch အိမ်တော်မှာရန်ပုံငွေပွဲတစ်ခုကျင်းပခဲ့တာဖြစ်ပါတယ်။အဲ့ဒီနောက် Mr. Trump ဟာ American အရှေ့မြောက်ပိုင်း Massachusetts ပြည်နယ်တောင်ပိုင်း New Hampshire ပြည်နယ်နေဆက်နားကစင်ကြေပုံး Windham ဒေသမှာရှိတဲ့လေတန်းကျောင်းတစ်ကျောင်းမှာလူလူစီဝေးပွဲတစ်ခုကိုတက်ရောက်ပါတယ်။ Democrat သမ္မတလောင်း Clinton ကတော့ Florida New York City မြို့တွေမှာမဲဆွယ်စည်းရုံးပွဲတွေရှိပြီးတော့လူလူကိုအသိပေးတဲ့ပြက်ကလေးအရာလာမယ့် မနေ့ပြန်တင်းလာနေ့အထိအထူးအစီအစဉ်ရှိသေးတာတွေ့ရပါတယ်
ရှင်မင်းနိုင်ငံရဲ့ဆွန်နီအစိုးရနဲ့ရှီယာဟူတီတပုန်တွေကြားစနေနေ့ကကျင်းပမဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုကုလသမဂ္ဂကဆိုင်းငံ့လိုက်ပါတယ်။2014ခုနှစ်ကစတင်ခဲ့တဲ့တိုက်ပွဲတွေအတွင်းတပုန်တို့ကသူတို့သိမ်းဆည်းထားတဲ့ဒေသတွေမှာအုပ်ချုပ်ရေးကောင်စီတစ်ခုကိုတင်မြှောက်ဖို့တစ်ဖက်သက်စီစဉ်လှုပ်ဆောင်တာကိုရှေ့တိုးဆောင်ရွက်လာပြီးနောက်မှာငြိမ်းချမ်းရေးဆွေးနွေးပွဲကိုအခုလိုဆိုင်းငံ့လိုက်တာဖြစ်ပါတယ်။ဆွေးနွေးပွဲကိုဆိုင်းငံ့ချောင်းကုလငြိမ်းချမ်းရေးကိုယ်စားလှယ် Ismail Oc Chik အမေကမနေ့စနေနေ့ကကူဝိတ်မှာကြီးညာခဲ့တာဖြစ်ပါတယ်။အာရေဗျာကျွန်းဆွယ်ဒေသမှာငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့ကုလသမဂ္ဂရဲ့အစီအစဉ်မှာအဓိကကျတဲ့အချက်တွေကိုနှစ်ဖက်စလုံးကသဘောတူညီချက်ရဖို့အတွက်လာမယ့်သတင်းပတ်တွေမှာတီးကြစီစစ်ဆက်ဆွေးနွေးဆောင်ရွက်သွားမယ်လို့ကုလကိုယ်စားလှယ်ကပြောပါတယ်။တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုရှိလာအောင်အစာပြုဆောင်ရွက်ကြဖို့နဲ့တစ်ဖက်သက်ဆောင်ရွက်ချက်တွေကိုရပ်တန့်ကြဖို့ကိုလည်းကုလအထူးကိုယ်စားလှယ်ကနှစ်ဖက်စလုံးကိုတိုက်တွန်းသွားပါတယ်ရှင်။
ယူကရိန်းရှိတဲ့ဒေသမှာရှိတဲ့ရုရှားကြောတော်နောက်ခံပေးထားတဲ့ခွဲထွက်ရေးအဖွဲ့ခေါင်းဆောင်တယောက်စနေနေ့ကဖြစ်ခဲ့တဲ့လှုပ်ကြံတပ်ဖြတ်မှုကြိုးပမ်းမှုအတွင်းအပြင်းထန်ဒဏ်ရာရသွားတယ်လို့ယူကရိန်းနဲ့ရုရှားသတင်းမီဒီယာတွေကဖော်ပြပါတယ်။စနေနေ့အစောပိုင်းကသဘုံခေါင်းဆောင် Igor Plotnitsky ဟာ Luhansk ပြည်သူ Republic လို့သူတို့ဘာသာအမည်ပေးထားတဲ့ဒေသရဲ့မြို့တော်မှာကားနားမှာရှိနေတဲ့ဘုံတစ်လုံးပောက်ကွဲခဲ့တာဖြစ်တယ်လို့ရုရှားလိုလားသူခွဲထွက်ရေးသမားတွေရဲ့ Luhansk သတင်းစင်တာကပြောဆိုပါတယ်။တနင်္ဂနွေနေ့အစောပိုင်းထိဒီတိုက်ခိုက်မှုကဘသူလက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုရလို့မရှိသေးပါဘူးတိုက်ခိုက်မှုဖြစ်ပြီးနောက်ပိုင်းမှာသဘုံခေါင်းဆောင် Igor Plotnitsky ကိုဆေးရုံတင်ထားပြီးအခုအခြေအနေတည်ငြိမ်မှုရနေတယ်လို့ဒီဖွဲ့ရဲ့ပြောခွင့်ရသူကိုကိုးကားပြီးတော့ပျက်စီးသွားတဲ့ကားရဲ့ပုံနဲ့အတူရုရှားမီဒီယာကထုတ်လွှင့်ဖော်ပြပါတယ်ခွဲထွက်ရေးသဘုံအဖွဲ့ကအဖြစ်သမားတွေလို့နာမည်တက်ထားတဲ့တိုက်ခိုက်သူတွေဟာယူကရိန်းအစိုးရရဲ့အထူးတပ်ဖွဲ့ဝင်တွေဖြစ်တယ်လို့အဲ့ဒီဖွဲ့ကဖြစ်တင်ပြောဆိုပေမဲ့ Kiev အစိုးရဘက်ကတော့ဒီတိုက်ခိုက်မှုနဲ့ဘာမှမပတ်သက်ဘူးလို့ညှင်းဆိုထားပါတယ်။ဒီတိုက်ခိုက်မှုဟာယူကရိန်းအရှေ့ဘက်ဒေသကအဓိကမြို့တော်တွေကိုထိန်းချုပ်နိုင်ဖို့အတွက်သဘုံတပ်ဖွဲ့တွေမှအချင်းချင်းအာဏာလုကိုကြိုးစားတဲ့အပြိုင်တိုက်ခိုက်မှုရဲ့ရလဒ်ဖြစ်နိုင်တယ်လို့ယူကရိန်းအစိုးရပြောခွင့်ရသူ Oleksandr Motyan က Interfax Ukraine သတင်းကိုပြောဆိုပါတယ်ရှင်။
View American Fan ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ View မြန်မာပိုင်းအစီအစဉ်ကနေတနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာပေးနေပါတယ်ထိုင်းနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေဆန္ဒခံယူပွဲမှာမဲဆန္ဒရှင်တန်းနဲ့ချီပြီးမဲပေးနေကြပါတယ်။အခြေခံဥပဒေဆန္ဒခံယူပွဲမှာရွေးကောက်ပွဲတည်တည်ကျင်းပပေးနိုင်ဖို့လွမ်းပွင့်သွားတာဖြစ်တယ်လို့စစ်တပ်ခေါင်းဆောင်တွေကပြောဆိုကြပေမဲ့ဝေဖန်သူတွေကတော့နောက်ထပ်ပေါ်လာမယ့်အစိုးရထဲမှာစစ်တပ်ရဲ့အခန့်ကဏ္ဍကိုတရားဝင်ဖြစ်အောင်လှုပ်ဆောင်မှုဆိုပြီးတော့ဝေဖန်နေကြပါတယ်။မြို့ကြီးတွေမှာနေထိုင်နေကြတဲ့ထိုင်းမဲဆန္ဒရှင်တွေကိုရက်ကိုရွာတွေပြန်ပြီးတော့မဲပေးနေကြပါတယ်။နိုင်ငံတော်မှာမဲယုံပေါင်း 9,000 ခွဲဖွင့်ထားပါတယ်။ထိုင်းမဲဆန္ဒရှင်တန်း50ကျော်အနေနဲ့ဆန္ဒခံယူပွဲမှာမေးခွန်းတစ်ခုကိုဖြေချရမှာဖြစ်ပါတယ်။ဖွဲ့စည်းပုံမူကြမ်းကိုလက်ခံမခံဆိုရနဲ့ခန့်အပ်ထားသူ250ပါအထက်လွှတ်တော်နဲ့ရွေးချယ်ခံရသူ900ပါအောက်လွှတ်တော်ပူးရဲရွေးချယ်ရေးအဖွဲ့ကနေဝန်ကြီးချုပ်တအူရွေးချယ်ခန့်အပ်ခွင့်ပြုမလားဆိုတာကိုမဲပေးရမှာဖြစ်ပါတယ်။ပူးရဲအဖွဲ့ကနေခေါင်းဆောင်တစ်ကိုရွေးချယ်မယ်ဆိုတာကတော့နောက်ဖွဲ့စည်းလာမယ့်အစိုးရမှာရွေးကောက်ခံမဟုတ်သူတအူဝန်ကြီးချုပ်ဖြစ်လာဖို့လမ်းဖွင့်ပေးလိုက်တာဖြစ်တယ်လို့ဝေဖန်သူတွေကပြောပါတယ်။ဘန်ကောက်မဲယုံတစ်ခုမှာမဲပေးသူတူကတော့သူ့အနေနဲ့အခြေခံဥပဒေကိုထောက်ခံကြောင်းပြောပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံကိုရှေ့ဆက်သွားစေခြင်းလို့ဖြစ်ပါတယ်လို့ဖြေကြားသွားပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမှာတရားမဝင်မှုရေးဆေးရောင်းဝယ်ရေးလုပ်ငန်းတွေမှာပါဝင်ပတ်သက်နေတဲ့တရားသူကြီးတွေ၊မြို့တော်ဝင်တွေ၊ဥပဒေပြုအမတ်တွေနဲ့တပ်မတော်အရာရှိ150ကျော်ရဲ့နာမည်စည်းကိုသမ္မတကထုတ်ပြန်ကြေညာလိုက်ပါတယ်။သမရရော်ဒရီဂိုဒူတာတီကဒီအမည်ရှိမှပါဝင်တဲ့လူအလုံးကိုတနက်ကင်ဆောင်ခွင့်ရုပ်သိမ်းလိုက်ပြီးမနေ့ဖန်တင်းလာနေ့မှကိုရိုင်းလာရောက်စုံစမ်းစစ်ဆေးခံကြဖို့အမိန့်ပေးလိုက်ပါတယ်ဒီကနေ့တင်းငွေနေ့မှတနိုင်ငံလုံးကိုပြောတဲ့မိန့်ခွန်းမှာသမရကအဲ့ဒီအမည်ရှိပါပုဂ္ဂိုလ်တချို့ရဲ့အိမ်တွေမှာလုံခြုံရေးတာဝန်ချထားခဲ့တဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကိုတပ်ဆိုင်ရာတိုင်းရင်းတပ်ဖွဲ့တွေကိုပြန်ဖို့အမိန့်ပေးခဲ့ပါတယ်သူတာဝန်ဆယူခဲ့တဲ့ဂျွန်လာဂုံပိုင်းကစပြီးမစ္စတာဒူတာတီရဲ့မူရင်းဆေးနှိမ်နှင်းမှုကာလတည်းမှာရာနေချီတဲ့မူရင်ဆေးခေါင်းဆောင်ဖြစ်တန်တရာရှိသူတွေတေဆုံးခဲ့တယ်လို့ထောင်နဲ့ချီအဖမ်းဆီးခံရပြီးရာထောင်ချီတဲ့ပတ်သက်ဆက်နွယ်သူတွေလည်းအာဏာပိုင်တွေလက်ထက်ကိုကိုကိုလာရောက်အနှံကြရပါတယ်။ လက်ရှိသမ္မတဒူတာတီဟာဖိလစ်ပိုင်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့တော်ဒါဗောင်းမှာမြို့တော်ဝင်လုပ်ခဲ့ခြင်းကမွေးရစေနိုင်နေရေးမူဝါဒတွေကိုပြင်းပြင်းထန်ထန်ကင်တွယ်ဆောင်ရွက်ခဲ့သူဖြစ်လူသိများပါတယ်။တကယ်လို့အခုထုတ်ပြန်တဲ့စီးရင်ကပုံကိုတစုံတယောက်ဟာမွေးရစေဝါနဲ့မပတ်သက်တဲ့အပြစ်မဲ့သူတယောက်ဖြစ်မယ်ဆိုရင်အဲ့ဒီမှားယွင်းမှုအတွက်သူအပြစ်ဝါတာဝန်ယူတယ်လို့သမ္မတဒူတာတီကပြောဆိုခဲ့ပါတယ်ရှင်။
ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမှာအိုလံပစ်ပွဲတော်တွေကျင်းပနေတာမှာမနေ့စနေနေ့တုန်းကတော့စပိန်စီပြိုင်ပွဲကမ်းခြေဘောလီဘောလက်ဝဲနဲ့ရေကူးပြိုင်ပွဲတွေအပါအဝင်တခြားပြိုင်ပွဲတွေလည်းပါဝင်ပါတယ်။အမေရိကန်သနပ်ပြေအားကစားသမားအသက်19နှစ်အရွယ်ဂျင်းနီထရက်ရှာကအမျိုးသမီးလေးသနပ်ပြိုင်ပွဲမှာပြိုင်ဘက်တရုတ်အားကစားသမား2ဦးကိုအနိုင်ရပြီး2016ခုနှစ်နွေရာသီအိုလံပစ်ပွဲတော်ရဲ့ပထမဆုံးသောရွှေတံဆိပ်ကိုဆုပ်ခူးခဲ့ပါတယ်။KT လက်ဒက်ကီဥဆောင်တဲ့အမေရိကန်ရေကူးအဖွဲ့ကတော့မီတာ100လက်စင်ကအလွတ်တန်းရေကူးပြိုင်ပွဲမှာငွေတစိပ်ဆုတ်ခူးပါတယ်။ဒီပြိုင်ပွဲမှာဩစတြေးလျအသင်းက3မိနစ်30တက်သမ65စက္ကန့်နဲ့ကမ္ဘာစံချိန်သစ်တင်ခဲ့ပါတယ်။ Hungary နိုင်ငံကကတင်ကာဟော်ဇူကတော့အမျိုးသမီးတဦးချင်းမီတာ400အလွတ်တန်းရေကူးပြိုင်ပွဲမှာ4မိနစ်26တက်သမ36စက္ကန့်နဲ့ရွှေတစိပ်ကိုဆုတ်ခူးခဲ့တယ်လို့ကမ္ဘာစံချိန်သစ်လည်းတင်ခဲ့ပါတယ်။အမေရိကန်ရေကူးအားကစားသမားမာယာဒီယာဒိုကတော့2.92စက္ကန့်နောက်ကျခဲ့ပြီးငွေတစိပ်စုရပါတယ်။အမေရိကန်တင်းနဲ့အကျော်မော်ဗီနပ်စ်ဝီလျံကတော့ဘယ်လ်ဂျီယံတင်းနဲ့ပဲခရစ်စတင်ဖလစ်ကင်ကိုပထမအဆင့်မှာတင်ရှုံးနိမ့်ခဲ့ပါတယ်။အမျိုးသမီးဟန်ဘောပြိုင်ပွဲမှာတော့ဘရာဇီးကလက်ရှိချန်ပီယံနော်ဝေးကို3-28နဲ့အနိုင်ရပါတယ်။အမျိုးသမီးဘောလုံးပြိုင်ပွဲမှာတော့အမေရိကန်အမျိုးသမီးအသင်းကပြင်းထန်အသင်းကိုတကူးကိုမရှိနဲ့အနိုင်ရသွားပါတယ်ရှင်။
Direct from Washington, the voice of America, VOA.
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့အတူ VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်တနင်္ဂနွေနေ့ညနေခင်းအတွက်သတင်းတွေကိုဇက်တိုက်တင်ဆက်ပေးပါမယ်အခုအရင်ဆုံးနားဆင်ရမှာကတော့မြန်မာနိုင်ငံတဝမ်းရေလွှမ်းမိုးနေတဲ့နောက်ဆုံးရအခြေအနေတွေကိုစူးစီးတင်ပြပေးမှာပါမြန်မာနိုင်ငံတဝမ်းတိုင်းဒေသကြီးနဲ့ပြည်နယ်တချို့မှာမိုးများပြီးတော့ရေကြီးလို့ပြည်သူသိမ်းနဲ့ချီပြီးရေဘေးသင့်ရတဲ့အခြေအနေဟာလက်ရှိမှာတော့မကွေးတိုင်းဘက်မှာရေကျသွားပြီးအေရဝတီတိုင်းဘက်ကမြို့နယ်တချို့မှာတော့ရေတက်နေတာကရပ်သွားပြီလို့သိရပါတယ်မကွေးတိုင်းဘက်မှာတော့ရေဘေးသင့်ပြည်သူတွေကိုနိုင်ငံတော်သမ္မတဦးထင်ကျော်ဒီကနေ့တွားရောက်ကြည့်ရှုအားပေးပြီးတော့လိုအပ်တာတွေကူညီထောက်ပံ့ပေးခဲ့ပါတယ်ရေဘေးသင့်ပြည်သူတွေအတွက်စားနပ်ရိက္ခာရေသန့်ဆေးဝါးစောင့်ရှောက်မှုတွေအရေးပေါ်လိုအပ်နေတယ်လို့ရေနစ်မြုပ်ခဲ့ရတဲ့အိုးအိမ်တွေနဲ့လယ်ယာတွေအတွက်ရေကျသွားတဲ့အချိန်မှာပြန်လဲတဲ့အဓိကဦးစားပေးလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့အကူအညီပေးနေသူတွေကပြောပါတယ်အသေးစိတ်နားဆင်ပါရှင်ပြီးခဲ့တဲ့ရက်ပိုင်းတွေကမိုးအဆက်မပြတ်ရွာသွန်းတာကြောင့်အေယာဝတီမြစ်နဲ့ချင်းတင်းမြစ်အပါအဝင်မြစ်ချောင်းတချို့မှာရေကြီးပြီးတချို့နေရာတွေမှာစိုးရိမ်ရေမတ်အထက်ကျော်လွန်ပြီးရေလွှမ်းမိုးခဲ့တာကြောင့်မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ပြည်သူ2,000-3,000လောက်ရေဘေးဒဏ်သင့်ခဲ့ရပါတယ်ပြည်နယ်နဲ့အတိုင်းဆိုရအဖွဲ့တွေတက်မတော်လူမှုဝန်ထမ်းကူညီကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနအပါအဝင်ရဲလုံခြုံရေးရက်ကွက်ကြေးရွာအုပ်ချုပ်ရေးတာဝန်ရှိသူတွေကပြည်သူတွေကိုရေဘေးလွတ်ရာနေရာတွေကိုပြောင်းရွှေ့နေရာချထားပေးတယ်လို့အရေးတကြီးလိုအပ်တဲ့တောက်သုံးရေးစားနပ်ရိက္ခာတွေကိုလည်းဖြန့်ဝေပေးပါတယ်ဒီကနေ့တနင်္ဂနွေနေ့မှာတော့နိုင်ငံတော်သမ္မတဦးထင်ကျော်ကိုရိုင်းရေဘေးသင့်မကွေးတိုင်းဒေသကြီးကိုတွားရောက်ပြီးရေဘေးသင့်ပြည်သူတွေကိုအားပေးတယ်လို့သမ္မတရုံးပြောခွင့်ရဦးစောထေးက VOA ကိုပြောပါတယ
်ဟုတ်တယ်ရေဘေးသင့်ပြည်သူတွေစီအဲမကွေးတိုင်းကွန်ပြည်သူတို့အစကူတို့အဲ့ဘက်တွေတွားတာဟောဒါပေမဲ့ဟိုကမိုးရွာနေတော့လေဆိုရတာနဲ့ရရင်လည်းအချိန်မသိသေးဘူးခေါ့
နိုင်ငံတော်သမ္မတကိုယ်တိုင်တွားရောက်ကြည့်ရှုတဲ့မကွေးတိုင်းဒေသကြီးကရေလွှမ်းမိုးမှုအခြေအနေရေဘေးသင့်ပြည်သူတွေရဲ့အခြေအနေတွေနဲ့ပတ်သက်ပြီးမကွေးတိုင်းဒေသကြီးဦးစည်းမှုယုံကညွှန်ကြားရမှုဦးမြင့်ဆိုက VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ
်ဒီနေ့အထိပေါ့အိမ်ခြေပေါင်း 33,931 လုံးအိမ်တော်စုပေါင်းက 35,540 လူဦးရေက 34,436 အဲ့တော့အဲ့ဒီဖက်တွေကရေဝင်နှိမ့်ုတ်တာပေါ့အဲ့တော့မြို့နယ်14မြို့နယ်ကရှင်းရပေါင်း 319 မြို့နယ်ပါရေဝင်နှိမ့်ုတ်ပြည့်ရှိပါလူလို့စင်မှာတော့ရပြန်ပြီးတော့မှကြပြီလို့သိရတယ်။ပြန်ကြနေတာပေါ့တဖြည်းဖြည်းနဲ့ကြတာပေါ့။ချက်ချင်းကြီးတော့မကြသေးဘူးနော်။အဲ့တော့အစောအဖက်နေနေရတော့ဆန်တို့ငါသိတာတို့ခေါက်ဆွဲကြောက်တို့ တင်ဆောင်လို့ရမယ်ဥစ္စာက3,090ဘူးလောက်ကိုထောက်ပံ့ပေးထားပြီးဖြစ်ပါတယ်စကားမောင်း43ခုဖက်တာ
မကွေးတိုင်းဘက်မှာတော့ဒီကနေ့တနင်္ဂနွေနေ့နောက်ဆုံးသိထားချက်အရမြို့နယ်တချို့မှာရေပြန်ကျသွားပါပြီရေလွှမ်းမိုးခံရတဲ့ဒေသတွေကရေဘေးသင့်ပြည်သူတွေအတွက်အိုးအိမ်တွေပြန်လည်ထူထောင်တည်ဆောက်ရေးနဲ့ပျက်စီးဆုံးရှုံးခဲ့ရတဲ့လေယာဉ်မြေတွေနဲ့မြို့စပါးတွေအတွက်လည်းရေရှည်အတွက်ဥတီပီအဓိကလှုပ်ဆောင်ပေးနေပါတယ်လို့မကွေးတိုင်းဒေသကြီးဦးစည်းမှုယုံညွှန်ကြားရေးမှူးကပြောပါတယ
်ပြည်သူတော်ရတော့သူတို့ရေကျပြီးရင်တော့ဆက်ပြီးတော့မှဆက်ဆံရကဏ္ဍလိုက်တွေဆက်ပြီးလုပ်သွားအောင်ပါပေါ့ဥမာဒီလိုရေတန်ရှင်းကိစ္စဆိုလို့ရှိရင်လည်းဆက်ဆံရအဖွဲ့အစည်းတွေကျန်းမာရေးအဖွဲ့အစည်းတွေနဲ့ရေတန်ရှင်းဖို့တို့ကိုယောဂမဖြစ်ဖို့တို့ဒါကြီးဆက်ပြီးမှလှုပ်သွားမှာပညာရေးကဏ္ဍမှာလည်းကျောင်းတွေပြန်ဖွင့်မြင်နိုင်မှုတွေကိုဆက်ပြီးလှုပ်သွားမှာပေါ့လေယာဉ်တွေတက်ကြတယ်ပဲလေမြေတွေပြန်ပြီးမှဟိုဆက်ဖို့ပြုဖို့ပြန်ပြီးလုပ်ရတော့ပေါ့
ရေလွှမ်းမိုးမှုဒဏ်ကိုဆွဆွဝဝကြုံနေရတဲ့အေဝရီတိုင်းဒေသကြီးတွေကတနုပြူဘက်မှာတော့တိုးနေတဲ့မြေကြီးကတန့်သွားပြီလို့ဆိုပေမဲ့လုံးဝရေကျသွားတဲ့အခြေအနေတော့မဟုတ်ဘူးလို့တနုပြူဒေသခံကိုအောင်ချင်းစင်ကပြောပါတယ်
အဲကျွန်တော်တို့သိရတော့ဒီအေဝရီတိုင်းထဲမှာညောင်တိုးတနုပြူလောလောဆယ်တော့တော်တော်လေးဆိုးနေတာရှိတယ်ဟင်္ဒရာလည်းရှိတယ်ဟင်္ဒရာမှာလည်းအင်ဂျီ1000လောက်ရှိတယ်လို့ပြောတယ်အဲလက်ရှိကျွန်တော်တို့ဒနုပြူအနေနဲ့ထားတော့မနစ်ကလည်းပိုကြီးတယ်အဲပိုကြီးတာကဒါရေတက်ရဲ့ရှိသေးတယ်အခုလက်ရှိရှေ့ကရေကတွန်းဝင်လာတော့ရှိသေးတယ်အခုလက်ရှိအေယာဝတီရဲ့ခြေနေကအထက်ဘက်မှာကျိုးတယ်လို့တော့ကြားတယ်ရေကဒီမှာဒနုပြူမှာတန့်သွားတယ
်အေယာဝတီတိုင်းဒေသကြီးကခြေရွာတွေမှာအိုးအိမ်တွေလုံးဝရေနစ်မြုပ်သွားတာရှိတယ်လို့လေယာကိုင်းကျွန်းတွေရေလွှမ်းမိုးတာကိုလည်းဆူဆူဝဝကြုံခဲ့ရပြီးရေဘေးသင့်ပြည်သူတွေဟာရေဘေးအန္တရာယ်လွတ်ရာကုန်းမြင့်မိုင်းတွေနဲ့ယာယီရေဘေးကူညီကယ်ဆယ်ရေးစခန်းတွေမှာလက်တလောခိုးလုံနေကြရပါတယ်ဒါပေမဲ့ရေရှည်မှာတော့တကူရေတန်ရှင်ရေတန့်စင်ခန်းနဲ့တောက်သုံးရေပြဿနာတွေကြုံလာရနိုင်တဲ့အတွက်ကျန်းမာရေးဆောင်ရှောက်မှုကိုဆောင်ရွက်ပေးဖို့အရေးတကြီးလိုအပ်တယ်လို့ရေဘေးသင့်ပြည်သူတွေကိုလိုက်လံကူညီဆောင်ရွက်ပေးနေတဲ့ရှေ့ဆောင်ပြည်သူ့ဘဝတိုးတက်မြင့်မားရေးအဖွဲ့ဥက္ကဋ္ဌအဖြစ်လဲတာဝန်ယူထားတဲ့ကိုအောင်ကျင်းစင်ကပြောပါတယ်
ကျွန်တော်တို့ဒီမှာမနေ့ကညနေအစီအစဉ်ကအင်ဂျီပေါင်းတနုပြူမှာ1998လုံးလူဦးရေပေါင်းက6,887နေ့ဒီနေ့မှာတော့တထောင်ကျော်ထက်တိုးပါတယ်လူကြီးလေဘုံကြီးကျောင်းနေတဲ့ဓမ္မယုံတွေပါပဲများတယ်ဗျာဒီတန်းတစ်ခုမှာစကန်20ခွင့်နဲ့ထားတယ်ကျောင်းက4ကျောင်းလောက်ပိတ်ကြည့်ထားတယ်ပေါ့နော်လူကယ်ပြန်နေပြီးတော့ထောက်ပံ့မှုကတော့ဒီစံနဲ့ငါးတက်တာဘူးအဲ့လိုကိုယ်နှစ်ပြည်နှုံးလောက်ရထားပါတယ်လောလောဆယ်စားတဲ့ယုံလေးပါပဲသူတို့ကလည်းအလုပ်တွေလည်းထွက်မလုပ်နိုင်ဘူးတီးဘူးနောက်ရေကျသွားရင်တော့ဒီရေနေထားနေဆိုမနစ်ကနဲ့ပူများတာဆိုတော့ကျွန်တော်အရှိပကန်းကွင်းနေမှာဆိုရင်တော့အသားတွေရဲပြည့်စည်နိုင်တာရှိတယ်ကြည့်ရင်တော့သူတို့အတွက်ပြန်လဲထူထောင်ရရတဲ့မျိုးစဘာတို့ရင်းနှီးမြှုပ်နှံမှုတို့လိုတာပါအရင်းအနှီးတို့လိုအပ်သွားမှာပေါ့
အေယာဝတီတိုင်းငတိုင်းချောင်းကငွေမြင့်ရည်နဲ့ဇလွန်ဘက်မှာတော့အေယာဝတီမြင့်ရည်အချင်းတွေကစွန့်ရင်မအထက်ကိုရောက်နေပြီးမကွေးပခုတ်ကူညောင်ဦးမင်းဘူးအောင်လံပြည်နဲ့၆ဖက်မှာတော့အေယာဝတီမြင့်ရည်ကစွန့်ရင်မအောင်ပြန်ကြနေပြီဆိုတာကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကနေပြီးတော့ထုတ်ပြန်ပါပါတယ်ဩဂုတ်လ9ရက်နေ့တနင်္ဂနွေနေ့ညနေ 4:00 ထုတ်ပြန်ချက်ကအရာမနေ့ပြန်ညနေအထိခံမှန်းချက်ကတော့ကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်မှာမုတ်တုံလေအားအသင့်တင်ကနေအားကောင်းနေပြီးတော့စကိုင်းတိုင်းအောက်ပိုင်းမှာနေရာကွက်ကြားမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးရှမ်းပြည်နယ်အရှေ့ပိုင်းတောင်ပိုင်းနဲ့ကယားပြည်နယ်တွေမှာနေရာကျကျနေပြီးတော့ပဲခူးတိုင်းဒေသကြီးနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာနေရာစိတ်စိတ်ကြံတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာနေရာအနှံ့အပြားမိုးထစ်ချုံရွာနိုင်ပါတယ်ရန်ကုန်တိုင်းဒေသကြီးအေရဝတီတိုင်းဒေသကြီးနဲ့ရခိုင်ပြည်နယ်တွေမှာတော့ရကွက်ပြီးမိုးကြီးနိုင်တယ်လို့ရွာရံရာနှုံးပြဖြစ်တယ်လို့လည်းဆိုထားပါဗျ။မြမပင်လေပြင်မြမကံယူရန်တလျှောက်နဲ့ကမ်းလွန်ပင်လေပြင်တွေမှာတော့တစ်ခါတရံမှာမိုးသက်လေပြင်တွေကျရောက်နိုင်ပြီးလှိုင်းအတင်းတင်းကနေလှိုင်းကြည့်နိုင်ပြီးနောက်နှစ်ရက်အတွက်ခံမှန်းချက်ကတော့မုတ်တုံလေအားအတင်းအတင်းရှိတယ်လို့လည်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတည်င်းထုတ်ပြန်ထားပါတယ်ရှင်။
ဒီ OE မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံဟာဒီမိုကရေစီအပြောင်းအလဲကိုရောက်နေပြီလို့ပြောနေကြပေမဲ့ရှစ်လေးလုံးရေးတော်ပုံစတင်ခဲ့တဲ့လွန်ခဲ့တဲ့28နှစ်တာကာလဖြတ်သန်းမှုပေးဆက်မှုတွေနဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအကူအပြောင်းဟာ19မကူကာလမှသာပဲရှိနေပြီးတော့ပြေဝတဲ့ဒီမိုကရေစီမဟုတ်သေးဘူးလို့ရှစ်လေးလုံးမှာကိုယ်တိုင်ပါဝင်ခဲ့သူတွေကသုံးသပ်ချပါတယ်။မနေ့ပြန်မှာကြားရောက်မဲ့ရှစ်လေးလုံးရေးတော်ဘုံနှစ်ပတ်လည်အထိမ့်မဲ့အခမ်းအနားပြည်တွင်းပြည်ပမှာပြုလုပ်ကြဖို့လည်းပြင်ဆင်နေပါတယ်။အကြောင်းဆုံးကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်
။1988ခုနှစ်မှာစတင်ခဲ့တဲ့ရှစ်လေးလုံးရေးတော်ဘုံဟာအခုဩဂုတ်လ10ရက်နေ့ဆိုရင်28နှစ်တင်တင်ပြည့်ပြီဖြစ်ပါတယ်။စတင်မှာ18ရက်နေ့မှာစစ်တပ်ကအာဏာသိမ်းဖြိုခွင်းခဲ့တာကြောင့်ရှစ်လေးလုံးကာလအတွင်းလူအများအပြားတည်ဆုံပျောက်ဆုံးခဲ့ရသလိုလက်နက်ကင်ဒေါ်လာကြီးလို့ပို့မြန်မာနိုင်ငံနယ်စပ်တခြားကိုလည်းတောခုခဲ့ကြတာပါဒီလိုဘဝတွေနဲ့ရင်ပြီးပေးဆပ်မှုတွေရှိလာခဲ့တဲ့ရှစ်လေးလုံး28နှစ်တာကာလကိုပြန်ပြောင်းသုံးသပ်ရင်ဒီကနေ့မြန်မာနိုင်ငံရဲ့အခင်းကျင်းဟာအားရစရာမရှိသေးဘူးလို့လက်ရှိအမေရိကန်ပြည်ထောင်စုမှနေထိုင်သူ 88 မျိုးဆက်ကျောင်းသားခေါဆောင်တူဖြစ်တဲ့ကိုစုံမင်းကပြောဆိုလိုက်ပါတယ
်988ခုနှစ်ကကမ္ဘာလီကနာရှင်သမင်းတောက်ဆုံးမှုတရားနာရှင်သမင်းတောက်ဆုံးမှုကျွန်တော်ကြိုးစားခဲ့ကြတယ်အဲ့လိုတောက်ဆုံးမှုဒီလမ်းလျှောက်မှာပြည်သွားတဲ့ရေကောင်းတွေအများကြီးရှိခဲ့တယ်လို့မြင်လာတဲ့လူတွေဝါပြတ်သွားခဲ့တဲ့လူတွေအများကြီးရှိခဲ့တယ်အဲ့ပေးဆက်မှုတွေဟာဒီနေ့ဒီချိန်မှာစစ်မှန်တဲ့ဒီမိုကရေစီလို့ပြောနေပေမဲ့လက်ရှိအချိန်မှာကျွန်တော်တို့နိုင်ငံရဲ့စကူးမကူဒီမိုကရေစီเนี่ยကျွန်တော်တို့ဖြတ်တန်းနေရတယ်အမျိုးသားပြန်လည်ပြည်ညရေးလို့ဟောင်းတင်တက်ထားပေမဲ့အသင်းရှင်တာကာလကျွန်တော်တို့ယူနီပေးဆက်မှုတွေနဲ့ဖိုင်းတာတယ်ဆိုရင်တော့အားရတဲ့အချိန်ကြီးဖြစ်ပြီးပ
ါရှင်လင်းလုံးမှာပါဝင်ခဲ့တဲ့မုံရမျိုးကကိုကျော်မိုးလှိုင်ကလည်း28နှစ်တာကာလကိုအခုလို့သုံးသပ်ပါတယ
်ဟိုကျွန်တော်တို့ကြောင်းလာတဲ့ပြည်သူလူတွေအနစ်နာခံပြီးတော့ဟလာကိစ္စဆက်တိုက်ပွဲဝင်ခဲ့တဲ့ဟာတွေရဲ့ရလက်ကတော့ဟိုအတိုင်းအတာတစ်ခုထီတော့ကျွန်တော်တို့အပြောင်းလဲဖြစ်လာခဲ့ပြီဒါပေမဲ့ဟိုဟိုပြေးဝတဲ့ဒီမိုကရေစီနိုင်ငံတော့ကျွန်တော်လက်ရှိချိန်ကြောင်မဖြစ်ပေါ်သေးဘူ
းရှင်လီလုံး28နှစ်တာကာလဆုံးရှုံးမှုအောင်မြင်မှုတွေကိုတော့ကိုစုံမင်းကအခုလို့သုံးသပ်ပါလေ
ဒီကြောင်းစစ်မဲ့ကြောင်းမှာဆုံးရှုံးမှုအများကြီးရှိခဲ့ပါတယ်အဲဆုံးရှုံးမှုကိုကျွန်တော်အဓိကထားပြီးမပြောချင်ပါဘူးအဲအောင်မြင်မှုအရာတစ်ချက်ကဒီအရသာအစိုးရတစ်ခုကိုလူလူကစနစ်ကကလိုချင်ကြတယ်စစ်ဝါရီနဲ့စစ်အာဏာရှင်စနစ်ကိုမုန်းလိကြတယ်ဆိုတဲ့အသည့်သူတို့ဒီဘောစီကိုမြင်လို့တဲ့စိတ်ဓာတ်အဲ့ဓာတ်တွေကိုသူတို့လက်ခံလာတဲ့အတွက်ဒါဟာကျွန်တော်တို့အတွက်အကြီးဆုံးသောအောင်မြင်မှုအနာဂတ်ဒီဘောစီမှာသွန်အားတစ်ခုအနေနဲ့ခိုင်ခိုင်မာမာဖြစ်လာတဲ့အခြေအနေတစ်ခုလို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ
်ဒီမိုကရေစီစကူးမကူးအခုလိုကာလမှာ NLD အစိုးရအနေနဲ့နိုင်ငံရေးအင်အားစုတွေကိုအခုထက်ပိုပြီးပါဝင်ခွင့်ပေးဖို့တိုက်တွန်းလိုက်သလို88မျိုးဆက်တွေအနေနဲ့လည်းဒီထက်ပိုပြီးတာဝန်ယူလှုပ်ဆောင်ကြဖို့88မျိုးဆက်ကျောင်းသားကိုစုံမင်းကတိုက်တွန်းလိုက်ပါတယ
်တစ်ချက်ကတော့လက်ရှိနိုင်ငံတော်အာဏာကိုတပိုင်းတစ်စားချုပ်ကန်ထားတဲ့ကျွန်တော်တို့ရဲ့ဒီဝစီဘက်အစိုးရပေါ့နော်သူတို့ဒီမှာအကြဲတစ်ခုရှိပါတယ်အဲအဲ့ဒီအကြဲတဲကသူတို့စိတ်ထိတ်နိုင်သွားလို့မရဘူးသူတို့ယုံထားမှာကျွန်တော်တို့နားလေအဲအဲ့လိုယုံထားတဲ့အခါမှာဤသူဤသားတွေနဲ့နိုင်ငံရေးလုပ်ဖို့ကြင်သက်တွေကိုပါဝင်လာဖို့ပါဝင်လာနိုင်ဖို့အခွင့်အရေးသူတို့ဖန်ပြီးပြတဲ့တယ်လို့ကျွန်တော်မြင်တယ်။နောက်တစ်ချက်ကျွန်တော်နဲ့ခက်ကြိုင်နေပေါ့နော်။ဟို1988ကအသက်20ရွယ်ကျွန်တော်တောင်းသားတွေပေါ့။ကျွန်တော်ရဲ့ခက်ကြိုင်နေတာသူတို့တိတိယောယောသုံးချက်ချက်တွေကိုတိတိကျကျမဆုံးဖြတ်နိုင်သေးဘူးဆိုတော့ကျွန်တော်သတိရတယ်။ဒါကကျွန်တော်တို့တွေကလိုအပ်ချက်တွေရှိနေသေးတယ်။အလုံးစုံတာဝန်ယူမှုတာဝန်ခံမှုနဲ့ရဲတင်းလှုပ်ဆောင်မှာအမျှော်မြင်ကြီးကလှုပ်ဆောင်မှာလို့ကျွန်တော်တို့ကြိုင်နေပြောချင်ပါတယ
်။မုံရမြို့မှာကျင်းပမဲ့ရှီလီလုံးအခမ်းအနားနဲ့ပတ်သက်လို့ကိုကျော်မိုးလှိုင်ကရှင်းပြပါတယ်
။အဲဒီရှီလီလုံးအခမ်းအနားမှာကိစ္စဆက်ကဒီမိုကရေစီရေးအတွက်တိုက်ပွဲဝင်ကြဆုံသွားတဲ့အနာဂတ်အာဇာနည်တွေပထမအလေးကြီးမဲ့အစီအစဉ်လို့ဖြစ်ပါတယ်။နောက်လူကြီးပိုင်းကမုံရရှီလီလုံးတမိုင်းဖြစ်စဉ်ကိုပြောမယ်ပေါ့နော်။နောက်ဒီအခမ်းအနားရှိမှလည်းမှတ်တမ်းပြကားဆိုပြီးလောက်ပါမယ်အဲ့ဒီပမိုင်းနဲ့မတန်းပြကားဆိုရင်ရေခင်ကလာမှာတပ်ပုံမတန်းနေကျွန်တော်တို့ဂျာနယ်တွေစာဆောင်တွေအဲ့ဒီစာအုပ်တွေစာဆောင်တွေဆိုရလဲတကယ်တော့ကျွန်တော်တို့ဒီဟိုနှစ်တချို့ဆို10စုနှစ်နဲ့ချီပြီးတော့မြေအောက်မှာဟိုတေချာလုံအောင်ထုတ်ပို့ပြီးတော့မြုပ်ထားခဲ့တဲ့စာဟစာရန်တွေဖြစ်ပါတယ်အဲ့ဒီစာဟစာရန်တွေကိုကျွန်တော်ကပြန်လဲပြသမှာဖြစ်ပါတယ
်မော်ရမြို့မှာတော့ရှီလီလုံးအခမ်းအနားကိုအရှိရေမိန်ကျောင်း၌နိုင်ရည်စင်အနီးမှာကျင်းပသွားမယ်လို့သိရပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်နီပေါင်းနိုင်ငံရဲ့ဝေးလံခေါင်ဖျားလာတဲ့ဒေသကရိုယွင်းပျက်စီးလာနေတဲ့ရှေးဟောင်းဗုဒ္ဓဘာသာအဆောက်အဦတွေကိုပြန်လည်ပြုပြင်ထိန်းသိမ်းဖို့စတင်ကြိုးပမ်းနေကြပါပြီတိဘက်ဗုဒ္ဓဘာသာအမွေအနှစ်လက်ရာတွေမပြောက်ပြက်ရလေအောင်ပြပအကူညီနဲ့ကြိုးပမ်းနေတဲ့အကြောင်း AFP သတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်
နီပေါ်နိုင်ငံရဲ့လူသူရောက်ပေါက်နေတဲ့မူတန်ထပ်ပိုင်းဒေသကရှီယောင်တိဘက်ဗုဒ္ဓဘာသာဘုန်းတော်ကြီးကျောင်းနေတဲ့အမွေအနှစ်တွေကိုအခုခါပြန်လည်ထိန်းသိမ်းနိုင်မှုအရှိန်ဟုန်မြင့်ကြိုးပမ်းနေပါတယ်။နီပေါ်နိုင်ငံကတိဘက်ဗုဒ္ဓဘာသာအမွေအနှစ်တွေဟာ1960ပြည့်လွန်နှစ်တွေမှာအိန္ဒိယတရုတ်နိုင်ငံကညချင်းမှုတော်လှန်ရေးကာလအတွင်းဆုံးရှုံးမှုမျိုးနဲ့မကြုံခဲ့ရပေမဲ့နီပေါ်များစွာမိုးဒန်လေဒန်နဲ့သဘာဝရဲ့တိုက်စားမှုတန်ကိုတော့ခံခဲ့ကြရတာပါ။ဒါကြောင့်လဲရင်ချင်းမှုအမွေအနှစ်တွေဆုံးရှုံးမှုကိုဒေသခံတွေသာမကနီပေါ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးအလိုင်နာ ဘီ တပ်လစ်တို့လိုပုဂ္ဂိုလ်တွေကလည်းစိုးရိမ်နေကြပါတယ်
။ The rich cultural heritage here is irreplaceable and the monumentsare made of mud and of paint
ဒီမှာရှိတဲ့ယဉ်ကျေးမှုအမွေအနှစ်တွေဟာစားထုတ်လို့မရနိုင်ဘူးလေအဆောက်အုံတွေကလည်းရွှေနေဆေးတွေတက်သားတွေနဲ့ဆောက်လုပ်ထားတာဆိုတော့အလွယ်တကူပျောက်သွားနိုင်တာပေါ့ ပုံမှန်လင်းလင်းပြောရမယ်ဆိုရင်အပီးတိုင်ဆုံရှုံသွားနိုင်ပါတယ်။ဒါဟာနီပေါ်ပြည်သူတွေအတွက်တည်းမကပါဘူး။တကဘာလုံးအတွက်ဆုံရှုံမှုဖြစ်ပါတယ်
။အခုကမှတော့ဇီရီငယ်နှစ်စုပါဝင်ဘာသာရေးဆောက်တော်တော်များတို့ပြန်လည်ထိမ့်သိမ်းဆောက်ရှောက်ထားပါတယ်။ဒီအတွက်လည်းကံကောင်းအောင်ဆောင်မရဲဆောက်ရှောက်တယ်လို့ယုံကြည်ကြတဲ့အကန်ဂရုံးလို့ဒေသခံတွေပုံမှန်လည်ပတ်နိုင်ကြပါပြီ
။ဆန်တယောင်ဆိုကဲဒီနေပြီရှင်တဲ့နာ
ကျွန်တော်ဒီနေရာကိုမပြတ်မကွက်အမြဲလာပါတယ်မနက်ဖြစ်ဖြစ်ညနေဖြစ်ဖြစ်တနေ့ကို3ညလာပါတယ်အလုပ်ရှိနေတော့မှလာပြအောင်လာပါတယ
်2015ခုနှစ်တုန်းကလူပေါင်း9000နီးပါးတိစုံးခဲ့အင်အားပြင်းငလင်တန်ခံခဲ့ရချိန်မှာတော့ဒီဒေသကဘာသာရေးဆောက်တွေအထိခိုက်မရှိလွတ်မြောက်ခဲ့တဲ့အကြောင်းပြန်လည်ထိန်းသိမ်းလုပ်ငန်းတွေလှုပ်ဆောင်နေတဲ့ Local Pro Chickmen Foundation ရဲ့ဗန္ဓာရေးမှူး Raju Pista ကပြောပါတယ်
ရန်ပနီဘူကမ္ပါယောခုနကောင်ရမစင်းတံဘူကမ္ပလေးစင်းထူလို့ချတိပူရယော
ငလင်းလုံတုံးကနားမှာရှိရရွာကြီးတော်တော်များများပျက်စီးသွားပေမဲ့ဒီစည်ရီတွေကိုအချိန်မီပြင်ဆင်ထားတဲ့အတွက်ဘာမှမဖြစ်ခဲ့ပါဘူ
းရှီယောမျိုးတော့လွန်မန်သံမှာတော့နှစ်ပေါင်း900တထန်းရှိတဲ့နိုင်ရန်စေးပြည်တွေပျက်စီးခဲ့ရတယ်လို့ရေမြောင်းနေလဲအခြေအချက်ပျက်စီးကုန်ပါတယ်ပြည်ပြင်ထိန်းသိမ်းရေးလုပ်ငန်းတွေမှာတော့အလုပ်သမားနဲ့လက်မှုပညာရှင်ပေါင်း100လောက်ပါဝင်ပါတယ်။နေပေါ်လက်မှုပညာရှင် C1 Chickmen ကတော့အကူအညီတွေသာမရရင်ပြည်ပြင်ထိန်းသိမ်းရေးတွေလုပ်နိုင်မှုမလွယ်ဘူးလို့ပြောပါတယ်
။ဘူကွန်ဘာကိုပတ်ချီကမှာချင်းရဦးတာသူပြင်းချင်းအကနမ်ထူလို crack ပဲရယူစား
။ငလျင်ကြောင့်သူချန်ဖုန်းကြီးကြောင့်မှာအကြောင်းကြီးတွေဖြစ်ကုန်ပါတယ်။ပြူကြမှာတော့ကြောက်ပါပဲ။ဂျမ်ပါလက်ခံကြောင်းတွေကပကြီးကားတွေလည်းဂျမ်းမော်ပြုတ်ကြကုန်ပါတယ်။အကူအညီတွေတော့ချက်ချင်းမရရင်တော့ဒီကြောင်းနှစ်ကြောင်းစလုံးပြူကြမှာစိုးရင်ရပါတယ်။
မုစတန်အထက်ပိုင်းဒေသရဲ့ဘရင်ဟောင်းဦးဆောင်ပြီးရင်ချင်းမှုအမွေနဲ့ထိန်းသိမ်းရေးလုပ်ငန်းတွေအတွက်ထူထောင်ထားတဲ့ Local Pro Chickmen Foundation ကိုတော့2008ခုနှစ်မှာပဲအမေရိကန်ဆွေရကအကူအညီဖြင့်ဒေါ်လာ23,000နီးပါးပေးအပ်ခဲ့ပူပါတယ်။ပြည်ပြင်ထိန်းသိမ်းရေးလုပ်ငန်းတွေအတွက်ပြပအကူအညီတွေကိုအားထားနေရစေနီပေါ်နိုင်ငံမှာတော့ရင်ချင်းမှုအမွေနဲ့တွေမပပျောက်စေရေးဒေသခံတွေလည်းတရတာဝန်ဝင်ကြိုးပမ်းနေကြစေဖြစ်ပါတယ်ခင်ဗျာ။
ကိုအောင်လွင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ညနေခင်းအစီအစဉ်တွေကို9:00 AM အထိ Washington DC မြို့တော်ကတိုက်ရိုက်အသံလွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်9:00ကြာ9:00ကနေ10:00အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။စီစဉ်နေမကြခင်အဆုံးသက်တော့ပါမယ်။အခုကြံနေသေးတဲ့ချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလဲပြောပြပေးပါမယ်ရှင
်။ကမ္ဘာတလောအကျန်းဖက်သမားတွေကိုချေမှုန်းရေးအတွက်မောင်းသူမဲ့ဒုံးရင်တွေအုံပြူချင်းဆိုင်ရာအမေရိကန်သမ္မတဘရက်ကိုဘာမားရဲ့လျှို့ဝှက်ထားခဲ့တဲ့မူဝါဒကိုပြန်လည်တည်ဖြတ်ပြီးအမေရိကန်ဆိုရာအင်ပြော်ကထုတ်ပြန်လိုက်တယ်လို့ American Civil Liberties Union American လူမှုလွတ်လပ်ခွင့်ဆိုင်ရာတမက ACLU ကမနေ့စနေနေ့ကပြောဆိုလိုက်ပါတယ်။ထုတ်ဝေလိုက်တဲ့ဆမျက်နာ16မျက်နှာပေါင်းမောင်းသူမဲ့ဒုံးရင်တွေအုံပြူချင်းဆိုင်ရာသမ္မတရဲ့မူဝါဒရေးရာလမ်းညွှန်ချက်ကတော့အဝေးရင်းဒုံးရင်တွေကြောင့်အရသာထိခိုက်သေးဆုံးမှုနေအောင်အကာအကွယ်ပေးထားတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေဆန္ဒခံယူပွဲမှာမဲဆန္ဒရှင်တန်းနဲ့ချီပြီးမဲပေးနေကြပါတယ်။အခြေခံဥပဒေဆန္ဒခံယူပွဲမှာရွေးကောက်ပွဲသစ်တွေကျင်းပပေးနိုင်ဖို့လမ်းပွင့်သွားတာဖြစ်တယ်လို့စစ်တပ်ခေါင်းဆောင်တွေကပြောဆိုကြပြီးမဲဝေဖန်သူတွေကတော့နောက်ထပ်ပေါ်လာမဲ့အစိုးရတဲ့မှာစစ်တပ်ရဲ့အခန်းကဏ္ဍကိုတရားဝင်ဖြစ်အောင်လှုပ်ဆောင်တာဆိုပြီးတော့ဝေဖန်နေကြပါတယ်။ဖိလစ်ပိုင်နိုင်ငံမှာတရားမဝင်မှုရဲ့ဆေးရောင်းဝယ်ရေးလုပ်ငန်းတွေမှာပါဝင်ပတ်သက်နေတဲ့တရားသူကြီးတွေမြို့တော်ဝင်တွေဥပဒေပြုအမတ်တွေနဲ့တက်မတော်အရာရှိ150ကျော်ရဲ့နာမည်စင်းကိုတမရကထုတ်ပြန်ကြေညာလိုက်ပါတယ်။တမရရိုဒရီဂိုဒူတာတေးကအဲ့ဒီအမည်စင်းမှာပါဝင်တဲ့လူအလုံးကိုတနက်ကိုင်းဆောင်ခွင့်ရုပ်သိမ်းလိုက်ပြီးမနေ့ပြန်တင်းလာနေမှာကိုယ်တိုင်လာရောက်စုံစမ်းစစ်ဆေးခံဖို့အမိန့်ပေးထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုဟာကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတဖန်းအင်ဂျင်နီယာကတော့ Vitek Zonyat ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00ကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.